င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆိုင်နေကန်တာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာ
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှိရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမိဝဲစားတော့ကြတဲ့အခါစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှသားကြပါစို့။တောတာရှိများရှင်ပုံမှန်စားတော့ချင်းဤတံပိုးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးဒီနေ့တင်ပြပေးမှာဖြစ်ပါတယ်။သောတာရှိများရှင်မျောလိချင်းအတင်းသားတွေနဲ့လောကသားတွေအကြားလက်ခံကျင့်သုံးတဲ့ရှုထောင့်တွေဟာကွာခြားလာပါတယ်။ရေပန်းမစားတဲ့အမှန်တရားတစ်ခုကိုတင်ပြတဲ့သူတွေဟာမိမိကိုယ်တိုင်အသက်တာမှာလည်းမပြောင်းမလဲတဲ့ပုံမှန်စားတော့နေထိုင်မှုတွေရှိသင့်ပါတယ်။မိမိတို့တံပိုးထားတဲ့အရာကိုသူတစ်ပါးကိုကူညီမစားနိုင်ဖို့အတွက်အဲ့ဒီဟာတွေကိုဘယ်လောက်ပဲအထိလိုက်လျောနိုင်မှာကိုသာစူးစမ်းသင့်ပြီးဘယ်လောက်ခြားနားနေတာကိုမကြည့်သင့်ပါဘူးဒီလိုလှုပ်ဆောင်ခြင်းဟာမိမိတို့ကင်ဆွဲထားတဲ့အမှန်တရားကိုထောက်ခံချိမြောက်ခြင်းဖြစ်တယ်အစားအစာနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတစ်ခုကိုထောက်ခံအားပေးနေတဲ့သူတွေဟာမိမိတို့စားနေတဲ့အစားအစာတွေအပြင်ကျန်းမာရေးနဲ့စက်လျင်းတဲ့အခွင့်အရေးတွေကိုအကောင်းဆုံးအလင်းပေးသင့်ပါတယ်သူတစ်ပါးဆုံးဖြတ်ချက်ချနိုင်ဖို့မိမိတို့ရဲ့ထောက်ခံခြင်းနဲ့ပတ်သက်တဲ့ဉာဏ်မတွေကိုလည်းရှင်းရှင်းလင်းလင်းဖော်ပြသင့်ပါတယ်တကယ်လို့သာကတွင်းအလူလိုက်မှုကိုချုပ်တီးဖို့ရန်အတွက်တင်းဆက်မယ်ဆိုရင်ကြိုးကြောင်စီရောမှုတွေဘယ်လိုကောင်းပလေစေပြည့်ပြည့်ပြောင်းလဲမှုကိုကြီးမားတဲ့လူတန်းစားတစ်ခုကလက်ခံချမှာမဟုတ်ဘူးအဲ့ဒီလူတွေဟာကျမ်းမာရေးနဲ့ဆက်လင်းတဲ့ကြိုးကြောင်ဆင်ခြင်မှုနဲ့ဥပဒေစည်းမျဉ်းတွေကိုဆွေးနွေးကြမယ်အစားအရာတာကိုသာဦးစားပေးဆွေးနွေးကြလိမ့်မယ်ဓလေဟောင်းကိုပြစ်ပယ်ပြီးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ဖို့အားပေးတိုက်တွန်းသူတွေကိုအဲ့ဒီလူစုကစန့်ကျင်ရုံသာမကသူတို့ကိုပြုပြင်ပြောင်းလဲမှုကိုလိုလားသူများလို့သတ်မှတ်ကြလိမ့်မယ်ဒါပေမဲ့ဘယ်သူမှအဲ့ဒီစန့်ကျင်မှုကိုခွင့်မပြုသင့်ပါဘူးပြုပြင်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုရပ်တန့်သွားအောင်ပြည့်ရည်မပြုသင့်ပါဘူးအဲ့ဒီပြုပြင်ပြောင်းလဲရေးကိစ္စကိုပေါ့ပေါ့တန်တန်သဘောထားအောင်မလှုပ်ဆောင်သင့်ပါဘူးဒါရေလကိုနှိုးဆွလမ်းပြခဲ့တဲ့တန်ရှင်သောဝိညာဉ်တော်နဲ့ပြည့်ဝတဲ့သူတွေဟာအမြင့်ကျင်းမှုစိတ်နေမြင့်မှုတွေနဲ့ကင်းဝေးတည်တာမကပါဘူးအမှန်တရားဘက်မှာခိုင်ခိုင်မာမာယက်တည်ကြလိမ့်မယ်ခရိယန်ကြီးအကိုတွေနဲ့ရောတခြားသူများနဲ့ရောပေါင်းသင်းဆက်ဆံနေတဲ့အချိန်မှာအဲ့ဒီလူတွေဟာအမှန်တရားမှသွေးဖယ်ခြင်းရှိမှမဟုတ်သေးတာမကပါဘူးခရစ်တော်နဲ့တူတဲ့မြင့်မြတ်တဲ့သီးခံခြင်းစိတ်ထားကိုဖော်ပြဖို့တက်ကွက်လိမ့်မှာလည်းမဟုတ်ပါဘူးကျမရေပြုပြင်ပြောင်းလဲမှုလှုပ်ဆောင်တဲ့သူတွေဟာတစ်ဖက်စွန်ရောက်လာတဲ့အခါလူတွေကအပြစ်တင်ကြမှာမဟုတ်ပါဘူး။ဘာသာရေးယုံကြည်ချက်တွေဟာလည်းပဲအဲ့ဒီလိုနီးတွေအားဖြင့်ဂုံအတရေယုံညံ့လာတတ်တယ်။ အဲ့ဒီလိုမြင်ကွင်းမျိုးကိုမြင်တွေ့နေတဲ့သူတွေကိုကျန်းမာရေးပြုပြင်ပြောင်းလဲမှုမှာကောင်းတဲ့အရာတွေရှိတယ်လို့နားချဖို့ခက်ခဲလာပါတယ်။အဲ့ဒီအစွန်းရောက်သမားတွေဟာစာရန်လှုပ်စေလိုတဲ့အလုပ်တစ်ခုမှာပါဝင်ပတ်သက်နေပြီဖြစ်တဲ့အတွက်သူတို့ရဲ့အသက်တာတစ်လျှောက်လုံးမှာမလုပ်ဖြစ်ခဲ့တဲ့အရာတွေထက်ထိခိုက်စေတဲ့အရာတွေကိုလအနည်းငယ်အတွင်းမှာလုပ်ဖြစ်သွားလိမ့်မယ်။လူဒန်းစားနှမျိုးကိုပေါ်ပြခဲ့ပြီဖြစ်တဲ့ပထမတစ်မျိုးမှာသူတို့ကိုဖျားသခင်ပေးသနာတဲ့အလင်းတော်နဲ့အညီနေထိုင်အသက်မရှင်သူတွေနဲ့နောက်တစ်မျိုးမှာပြုပြင်ပြောင်းလဲရေးဆိုင်ရာသဘောတရားတွေကိုမိမိကိုယ်တိုင်တစ်ဖက်စွန်းရောက်အောင်ကျင့်ဆောင်နေုံသာမကဘူးသူတစ်ပါးတွေကိုလည်းအဲ့ဒီလိုကျင့်ဆောင်ဖို့တိုက်တွန်းနေတဲ့သူတွေဖြစ်တယ်။အဲ့ဒီလူတွေဟာမိမိတို့ယက်တီထားတဲ့အနေထားတစ်ခုမှာခေါင်းမာမာနဲ့ဆက်လက်ယက်တီနေုံသာမကဘူးအရာရာတိုင်းမှာတစ်ဖက်စွန်းရောက်တဲ့အထိလှုပ်ဆောင်နေကြခြင်းဖြစ်တယ်။ပထမတစ်မျိုးမှာပါဝင်နေတဲ့လူတွေဟာကျမ်းမာရေးပြည့်ပြည့်ပြောင်းလဲမှုတွေကိုသူများလုပ်တဲ့အတွက်သူတို့ဟာလည်းလှုပ်ဆောင်နေကြပေမဲ့ဒီပြည့်ပြည့်ပြောင်းလဲရေးနဲ့ပတ်သက်ပြီးစီမင်းနိယာမတွေကိုကောင်းစွာနားမလည်ကြပါဘူးမိမိတို့ရဲ့ယုံကြည်ခြင်းအတွက်ခိုင်မာတဲ့အကြောင်းပြချက်မရှိကြဘူးဒါကြောင့်သူတို့ဟာတည်ငြိမ်မှုမရှိဘူးသူတို့ဟာထာဝရကာလနဲ့ဆိုင်တဲ့အလင်းတရားအပေါ်လေးလေးနက်နက်သဘောထားရမယ့်အစားမိမိတို့ရဲ့လှုပ်ဆောင်မှုအစုစုတို့အတွက်အလေးပေးစည်းမျဉ်းတွေနဲ့ဆက်လျင်းတဲ့လက်တွေ့သဘောတရားတွေကိုရယူထားကြရမယ့်အစားအမှန်တရားကိုနှက်ဆိုင်စွာရှာဖွေပြီးမိမိတို့အတွက်မှန်ကန်တဲ့အုတ်မြစ်ကိုခိုင်ခိုင်မာမာချက်ရမယ့်အစားသူတစ်ပါးရဲ့မိတုံးမှလာတဲ့အလင်းရောင်ကလေးကိုအာကိုရှောက်လန်းနေကြတဲ့အတွက်အဲ့ဒီလူများဟာဆုံရှုံချင်းနဲ့ရင်ဆိုင်ရပါလိမ့်မယ်ဒုတိယအမျိုးမှာပါဝင်နေတဲ့လူတွေကတော့ပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စတွေကိုမှားယွင်းနဲ့ရှုထောင့်မှကြည့်ကြပြန်တယ်အဲ့ဒီလူတွေဟာအစားအသောက်မှာအထူးချိုးချွန်လွန်းလာတယ်။အာဟာရနည်းပါးတဲ့အစာတွေပေါ်မှာသာသူတို့မိခိုအသက်ရှင်နေပြီးအဲ့ဒီအစာတွေကိုပြင်ဆင်တဲ့အခါမှာလည်းပဲအထိတ်ကုတ်မရှိကြပါဘူး။ကတွင်းတဲ့စီဖို့အတွက်အစာအစာတွေကိုဂရုတစိုက်ပြင်ဆင်ဖို့အရေးပါလာပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်အောင်ဆံမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့။
တော်ပါရှင်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှင်းစွာနှုတ်ဆက်တတ်ကြပါတယ်ဒီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့မျော်လင့်ချက်ကင်းမဲ့တဲ့အခါဘယ်လိုခံစားရသလဲမျော်လင့်ချက်ကင်းမဲ့တဲ့အခါမှာဘယ်လိုခံစားရသလဲဆိုတဲ့ကောင်းစိန်နဲ့ပေးသွားမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့မျော်လင့်ချက်ကင်းမဲ့တဲ့အခါမှာဘယ်လိုခံစားရသလဲမိတ်ဆွေတွေနဲ့ဖြေကြည့်ပါအောင်နော်မိတ်ဆွေရဲ့ဘဝတတမှာမျော်လင့်ချက်ကင်းမဲ့တဲ့အချိန်ခါမျိုးရောရှိခဲ့သလားမိတ်ဆွေရဲ့လုပ်နေတဲ့လုပ်ငန်းတွေဆုံးရှုံးဘူးတဲ့အခါရောရှိခဲ့သလားမိတ်ဆွေရဲ့ဖြစ်ဆိုနေတော့ဆံမွေးပွဲများကြာရှုံးတဲ့အခါရောရှိခဲ့သလားဒီလိုမျိုးအခြေအနေနဲ့ရင်ဆိုင်ရတဲ့ခါမှာမိတ်ဆွေနေနဲ့မျောလင့်ထားတဲ့အရာတွေအားလုံးကပြက်ပြယ်ခဲ့တယ်ဒီလိုပြက်ပြယ်ခဲ့တဲ့အခြေအနေမျိုးမှာမိတ်ဆွေရဲ့အသက်တာကဘယ်လိုမျိုးတည်ဆောက်ခဲ့တယ်လဲမိတ်ဆွေရဲ့အသက်တာမှာလို့ရှိရင်ဘယ်လိုမျိုးခံစားခဲ့ရတယ်လဲဒီခံစားချက်တွေကိုလည်းမိတ်ဆွေဘသူကိုဖွင့်ပြောခဲ့တယ်လဲမိတ်ဆွေကိုဖွင့်ပြောမိတ်ဆွေတို့များသူတို့ဘာကိုဖွင့်ပြောခဲ့တဲ့ခါမှာသူတို့ဘာနားစင်ခဲ့တယ်မိတ်ဆွေကိုဘသူကအားပေးခဲ့တယ်လဲမိတ်ဆွေတယောက်တည်းမှ lonely ဖြစ်ပြီးတော့ထီးကျန်ဖြစ်ပြီးတော့လည်းခံစားမှုပြီးတယ်လားအဲ့ဒီလိုမျိုးချိန်တွေမှာမိတ်ဆွေသူတို့ဘာကိုရင်ဖွင့်ဖို့ရန်အတွက်လည်းမရှိဘူးသူတို့ဘာကိုပြောပြဖို့ရန်အတွက်မရှိဘူးမျောလင့်ချက်ကိုပေးနိုင်တဲ့သူကိုမိတ်ဆွေကလိုက်ပတ်ပြီးတော့ရှာကောင်းရှာလိမ့်မယ်ဒါ့ပေမဲ့မိတ်ဆွေမျောလင့်ချက်ကိုပေးနိုင်တဲ့သူကိုမိတ်ဆွေတွေ့ခဲ့ဘူးတည်းလားချစ်တော်မိတ်ဆွေတို့တိုးတရာမှာတကောင်ပျောက်နေတယ်ပျောက်သောတိုးလေးအတွက်စဉ်းစားကြည့်ရအောင်တိုးထင်းရှင်ဖြစ်တဲ့တိုးထင်းကြီးကတို့ရှိတိုးတွေကိုပြန်လဲစုသိမ်းတဲ့ခါမှာစစ်ဆေးလိုက်တဲ့ခါမှာတိုးတရာမှာတကောင်ပျောက်နေတယ်60နဲ့6កောင်ရှိနေတဲ့အတွက်ကြောင့်တိုးထင်းကြီးကအရန်ဝမ်းသာမယ်လို့ထင်နေသလားတရားမှာတကောင်လေးပဲပျောက်တာပါကွာဒါမပြောပါလောက်ပါဘူးဆိုပြီးတော့ပစ်ထားတဲ့တိုးထင်းမဟုတ်ဘူးတိုးထင်းရှင်ကြီးကဆိုရှင်တေချာစစ်ဆေးလိုက်တဲ့ခါမှာတိုးတရားမှာတကောင်ပျောက်နေတယ်ပျောက်တော့တိုးလေးဘလောက်ဒုက္ခရောက်နေမလဲပျောက်နေတဲ့တိုးကလေးကဆိုရှင်ဘလောက်မျက်နာငယ်နေရမလဲပြောင်းနေတဲ့တိုးလေးရဆိုရှင်တောတောင်ရှိုးမြောင်းနေကြားထဲမှာဘလောက်ခြောက်ခြားခြင်းခံစားနေရမလဲဘလောက်ဆိုးယွန်းတုန်လှုပ်ပြီးတော့ကြောက်ရွံ့နေမလဲတိုးထင်းရှင်ကြီးကအဲ့ဒီတိုးလေးအတွက်အယံစဉ်းစားတယ်အဲ့ဒီတိုးလေးအတွက်ယံမဲ့စဉ်းစားတယ်စဉ်းစားတွေးတောပြီးတော့ဒီတိုးလေးကိုအချိန်မီသွားပြီးတော့ရှာဖို့ရန်အတွက်ကြံစီခဲ့တယ်ချစ်တော်မိတ်ဆွေတို့တိုးကလေးကတောထဲမှာပြောက်ပြီးတော့ကြံခဲ့တယ်အပေါင်းအသင်းရောင်းရင်းတွေနဲ့ပြန်လဲပြီးတော့ထိမ့်သိမ့်တဲ့နေရာသိုးချန်တဲ့ကိုပြန်မရောက်နိုင်ခဲ့ဘူးဒီလိုမျိုးချင်းတွေမျိုးမှတို့ရှင်အထီးချန်တကောင်ကျွက်ဘဝနဲ့ဒီတကောင်နဲ့ကြံတဲ့အခါမှာဒီသိုးလေးကဒဏ်တွေအများကြီးခံစားရနိုင်မယ်ရာသီဥတုဒဏ်ခံစားရနိုင်မယ်တငယ်ချင်းပေါင်းသိန်းတွေမရှိတဲ့အတွက်ကြောင့်တကောင်ကျွက်ဖြစ်ပြီးတော့မျက်နှာတငယ်နားတငယ်တဲ့ဖြစ်နေတဲ့ဒဏ်ကိုခံစားနေရနိုင်မယ်စိတ်ချောက်ချားပြီးတော့ဆိုးရတုံလုံးနေတဲ့ဒဏ်ခံစားနေရမယ်အရန်ကြောင်ရုံနေတဲ့ဒဏ်ခံစားနေရလိမ့်မယ်အခြားသားကောင်တွေရဲ့အခြားသောတကက်သားရဲတွေရဲ့ဟိန်ဟောက်တန်တွေကိုကြားရတဲ့ခါမှာအရန်တုံလုံးချောက်ချားနေလိမ့်မယ်ချစ်တော်မိတ်ဆွေတို့ဒီတော့ကလေးရဲ့မျောလင့်ချက်ကိုပေးနိုင်တဲ့သူကဘသူမှမရှိဘူးသူဘသူကိုသွားအားကိုးမလဲဒီတော့ထဲမှာပျောက်ပြီးခြင်းမကပျောက်ပြီးတော့ကြံခဲ့တဲ့ခါမှာသူရဲ့တိုးထင်းရှင်လည်းမရှိဘူးသူနဲ့အတူစကြက်မှာလာစားတဲ့သိုးတွေလည်းမရှိတော့ဘူးဘေးနားမှာဆိုရှင်လုံးဝမှသူအားကိုးရမယ်သူတကောင်းမှမရှိတော့ဘူးတရားမှလည်းမရှိဘူးဒီလိုမျိုးအခြေအနေမျိုးမှာရင်ဆိုင်မှုသလားမိတ်ဆွေဒီသိုးလေးတကောင်ကတော့လုံးဝမှရင်ဆိုင်ခဲ့ရတယ်ဒီခါမှာဒီသိုးလေးနေနဲ့တိရစ္ဆာန်လေးဖြစ်တည်အားလျော်စွာမျက်လုံးပြူမျက်စံပြူဖြစ်နေမှာပဲ။အော်ဟင်းရင်လည်းဘသူမှမကြားနိုင်တော့ဘူး။ဘလောက်ပဲအတန်ကုန်ဟစ်ပြီးတော့အော်နေတော့လဲကုညီမဲ့သူမရှိဘူး။ဒါပေမဲ့တိုးထင်းကြီးကတော့ဒီတိုးလေးအတွက်မျောလင့်ချက်ကိုပေးနိုင်တဲ့သူဖြစ်တယ်။ဒီတိုးလေးအတွက်
လုံးဝမှမျောလင်းချက်တွေပျောက်ကွယ်သွားပြီးတော့အသက်ဆုံးရှုံးသွားဖို့ရတဲ့လိုလားတဲ့တိုးထင်းရှင်မဟုတ်ဘူး။ဒါအရောက်ဒီတိုးထင်းရှင်ကြီးကဆိုရှင်တိုးလေးတွေကိုရအောင်သွားပြီးတော့ရှာဖွေခဲ့တယ်။တိုးလေးကိုရအောင်ရှာဖွေပြီးတော့မျက်နာတငယ်နားတငယ်ဖြစ်နေတဲ့ဒီတိုးလေးကိုပြန်လှည့်ပြီးတော့ရိုးရပိုက်ထွေးပြီးတော့ပြန်ခေါ်လာခဲ့တယ်။ကြံခဲ့တဲ့96កောင်ရှိတာထက်ဒီတကောင်သောတိုးလေးပျောက်နေတဲ့တိုးလေးကိုပြန်တွေ့တဲ့ခါမှာတိုးထင်းရှင်ကြီးအယံဝမ်းသာခဲ့ပါတယ်။တိုးထင်းရှင်ကြီးကတော့ရှင်အယံပဲစိတ်ရောကိုယ်ပါဝမ်းမြောက်ခဲ့ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့မိတ်ဆွေရဲ့အသက်တာကိုစောက်ရှောက်ပြီးတော့မိတ်ဆွေကိုအမြဲတမ်းဂရုစိုက်ပြီးတော့မိတ်ဆွေအတွက်အမြဲတမ်းရှာဖွေပြီးတော့မိတ်ဆွေကိုအမြဲတမ်းကူညီနေတဲ့သူကတိုးထင်းရှင်ကြီးဖြစ်သောခရစ်တော်ယေရှုပဲဖြစ်ပါတယ်။တခင်ယေရှုခရစ်တော်ကမိတ်ဆွေကိုအသက်ပေးပြီးတော့ချစ်ခဲ့တယ်။ယနေ့မိတ်ဆွေရဲ့ဘဝအသက်တာကပျောက်ခြင်းမကပျောက်နေသလား။ယေရှုခရစ်တော်အမြဲမိတ်ဆွေကိုလိုက်ရှာနေပါတယ်။မိတ်ဆွေရဲ့ဘဝအသက်တာမှာအထီးကျန်တကောင်ကျက်ဘဝနဲ့လုံးလီဖြစ်ပြီးတော့မျက်နှာတငယ်နားတငယ်ဖြစ်နေသလား။ယေရှုခရစ်တော်မိတ်ဆွေစီကိုအရောက်လှမ်းလာပြီးတော့မိတ်ဆွေကိုယူရပိုက်ထွေးပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ရဲ့မျောလင်းချက်ကင်းမဲ့တဲ့ခါမှာကျွန်တော်တို့ရဲ့ခံစားချက်တွေကိုကျွန်တော်တို့ရဲ့မျောလင်းချက်တွေကိုဖြေစီပေးနိုင်တဲ့သူကသခင်ယေရှုခရစ်တော်တပါးပဲရှိပါတယ်။သခင်ယေရှုခရစ်တော်ကလွဲပြီးတော့အခြားသောသူများကကျွန်တော်တို့မျောလင်းချက်တွေကိုပြေဝဆုံလင်းအောင်ကျွန်တော်တို့ရဲ့ခံစားချက်တွေကိုနားလည်ပေးနိုင်တဲ့သူတယောက်မှမရှိပါဘူး။ဒါကြောင့်ဖခင်ရှင်မတပါးတင်းရဲ့မျောလင်းချက်တွေကိုဘသူမှပြေဝဆုံလင်းအောင်မပေးနိုင်ဘူးမိတ်ဆွေ။မျောလင်းချက်ကင်းမဲ့နေတဲ့သူတယောက်အနေနဲ့အသက်မရှင်ပါနဲ့။မျောလင်းခြင်းအပြေဝနဲ့အသက်ရှင်ပြီးတော့ဖရာသခင်အတွက်တင်းရဲ့ဘဝတတကိုစက္ကပ်အပ်နေပြီးတော့ယနေ့ကျွန်တော်ရဲ့ဘဝတတကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းတဲ့ညီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖရာသခင်ကြိုးအားပြပြဆောင်ကောင်းကင်ကတော်ပါစေ
ခရစ်တော်ဖရာရှင်အားခရစ်တော်ဖရာရှင်အား
Luna, 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 luna
ောလင်းချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တောတာရှင်တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလာပြောပြမယ်မှတ်သားဖို့ရတမချန်းစာပုံမြေလေးကတော့၁၂နှစ်အရွယ်ယေရှုနှင့်ကျမ်းတတ်များဆိုတဲ့ပုံမြေလေးပေါ့ကွယ်။တူလေးတူမလေးတို့ရေရှေးအခါကယူရပြည်ဘက်လင်မြို့မှာမွေးဖွားခဲ့တဲ့သူငယ်တော်ယေရှုခရစ်တော်ဟာမိဘတွေနဲ့အတူတူနာဇရက်မြို့မှာနေထိုင်ခဲ့တာအသက်၁၂နှစ်ရောက်ရှိလို့လာတဲ့ကွယ်ခလေးတို့ရေသူငယ်တော်ယေရှုရဲ့မိဘတွေဟာနှစ်စဉ်နှစ်တိုင်းပသက်ခါပွဲတော်ခံချိန်မှာယေရုရှလင်မြို့ကိုသွားလေ့ရှိတဲ့ကွယ်သူငယ်တော်ယေရှုဟာအသက်၁၂နှစ်ရှိပြီဖြစ်တဲ့အတွက်သူလည်းမိဘတွေနဲ့အတူတူယေရုရှလင်မြို့ကိုပသက်ခါပွဲတော်မှာလိုက်သွားတဲ့ကွယ်ပွဲတော်ပြီးဆုံးတဲ့အခါအိမ်ကိုပြန်ကြတာပေါ့ယေရှုရှင်ဟာယေရုရှလင်မြို့မှာနေရစ်ခဲ့တယ်။သူနေရစ်ခဲ့တာကိုသူ့မိဘတွေကမသိကြဘူးတဲ့ကွယ်။သူ့မိဘတွေကခရီးတဲ့လူစုတွေထဲဖြစ်ဖြစ်ဆွေမျိုးတွေထဲမှာပဲဖြစ်ဖြစ်ပါလာလိုက်မယ်လို့ထင်မှကြတယ်တဲ့ကွယ်။ပြန်သွားကြလို့တနစ်ခရီးကြာကြပြီးမှဆွေမျိုးတွေထဲမှာမိတ်ဆွေတွေထဲမှာသွားရှာကြတယ်။မတွေ့တဲ့အတွက်ယောသနဲ့မာရိဟာတိတ်ပြီးတော့စိတ်ပူနေကြပြီးယေရုရှလင်မြို့ကိုပြန်ပြီးတော့ရှာကြရတဲ့ကွယ်ဒူလေးဒူမလေးတို့ရေတတိယနေ့ရောက်တဲ့နေ့မှာသူငယ်ယေရှုကိုယေရုရှလင်မြို့ဗိမာန်တော်အတွင်းမှာတွေ့ကြတဲ့ကွယ်သူငယ်တော်ယေရှုဟာဗိမာန်တော်အထက်မှာယူဒကျမ်းတန်ဆရာကြီးတွေနဲ့အတူတူထိုင်ပြီးတော့သူတို့ရဲ့တရားစကားတွေကိုကြားနာတယ်သူတို့နဲ့တရားစကားတွေကိုဆွေးနွေးတယ်မေးမြန်းတယ်ကျမ်းတတ်တွေမေးသမျှကိုလည်းပြန်ဖြေပေးတဲ့ကွယ်ယေရှုသူငယ်ရဲ့မေးမြန်းဆွေးနွေးချက်တွေကိုကြားရတဲ့လူတွေကျမ်းတတ်တွေဟာသူရဲ့အသိပညာနဲ့ဖြေကြားချက်တွေကိုသိပြီးတော့အံ့ဩကြတဲ့ကွယ်သူမိဘတွေဖြစ်တဲ့ယောသနဲ့မာရိတို့ကလည်းတွေ့တဲ့အခါမှာအံ့အားသင့်ကြတာပေါ့သူရဲ့မယ်တော်ကငါသာဘာဖြစ်လို့ဒီလိုလုပ်ရသလဲ။သားအဖေနဲ့အမေတို့စိုးရိမ်တကြီးနဲ့လိုက်ရှာလိုက်ရတာကွယ်လို့ပြောတာပေါ့ကွယ်။ဒီအခါမှာသူငယ်ယေရှုကဘာဖြစ်လို့ကျွန်တော်ကိုရှာကြသလဲ။ကျွန်တော်ဟာအဖခမဲတော်ရဲ့အိမ်မှာရှိနေတာကိုအဖေတို့အမေတို့မသိကြဘူးလားလို့ပြန်ပြောတဲ့။သူရဲ့မိဘတွေကသူပြောတာအံ့ဩကြတယ်။မိဘတို့ကလည်းစဉ်းစားနေကြတာပေါ့ကွယ်။နောက်ပြီးယောသနဲ့မာရိဟာသားလေးယေရှုကိုပြန်ခေါ်တဲ့အခါမှာယေရှုကလည်းသူ့မိဘတွေနဲ့အတူတူနာဇရက်မြို့ကိုပြန်လိုက်သွားပြီးနာဇရက်မြို့မှာပဲမိဘတွေရဲ့စကားနားထောင်ပြီးတော့နေထိုင်တဲ့ယေရှုသူငယ်ရဲ့မယ်တော်ဟာယေရှုသူငယ်ရဲ့အဖြစ်အပျက်တွေအားလုံးကိုစိတ်နှလုံးထဲမှာမှတ်ကြုံးထားရတယ်ကွယ်တူလေးတူမလေးတို့ရေယေရှုသူငယ်ဟာနာဇရက်မြို့မှာပဲကာယညာနာနဲ့အစဉ်တိုင်းကြီးပွားတုတ်တက်ပြီးဖျားသခင်ရှေ့လူတို့ရှေ့မှာမျက်နှာပွင့်လန်းနေတဲ့ကွယ်လူတော်လူကောင်းတယောက်လည်းဖြစ်ခဲ့တယ်ကွယ်ခလေးတို့ရေသူငယ်တော်ယေရှုဟာကယ်တင်ရှင်မေရှိယဖြစ်ကြောင်းမမွေးခင်ကတည်းကပရောဖက်ကြီးတွေဟောကြားထားပြီးဖြစ်ကြောင်းနှုတ်ကပတော်ကဖော်ပြထားတယ်သူဟာအရွယ်မရောက်ခင်မိဘတွေနဲ့အတူတူနာဇရက်မြို့မှာနေထိုင်ပြီးအရွယ်ရောက်လာတဲ့အချိန်ကြာမှသူခမဲတော်ဖျားသခင်ရဲ့အမှုတော်ကိုဆောင်ရွက်ခဲ့တဲ့ကလေးတို့ရဲ့သူငယ်တော်ယေရှုအချိန်တန်အရွယ်ရောက်လာတဲ့အခါမှာအမှုတော်လုပ်ငန်းကိုဘယ်လိုဆောင်ရွက်ခဲ့သလဲဆိုတာကလေးတို့နားတော်တာဆင်နိုင်အောင်ပြောပြပေးမှာဖြစ်တဲ့အတွက်စောင့်မျှော်ကြစို့နော်ကလေးတို့ကိုဖျားသခင်ကောင်းချီးပေးပါစေ
Swing your crew in a lace swing, ah, yeah.
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညောင်လင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ